ဂျပန်ရင်လက်ချားမှာဂုံတင်သင်္ဘောကြီးတစ်စီးနဲ့မြန်မာသင်္ဘောသားတွေပါတဲ့ဓာတုပစ္စည်းတင်သင်္ဘောကြီးတစ်စီးတိုက်မိပြီးသင်္ဘောသား3ဦးကြောက်ဆုံးနေပါတယ်။ကြောက်ဆုံးနေတဲ့သင်္ဘောသား3ဦးလုံးဟာဂျပန်ဂုံတင်သင်္ဘောဘက်ကဖြစ်ပါတယ်။မနေ့ညကအခုလိုတိုက်မိပြီး3နိုင်နေပါကြာဒီနေ့မနေ့အစောကြီးမှာဂျပန်ဂုံတင်သင်္ဘောနစ်မြုပ်သွားခဲ့ပြီးစုစုပေါင်းသင်္ဘောသား12ဦးတည်းက3ဦးကိုရှာမတွေ့သေးပဲ9ဦးကိုတော့ကယ်ဆယ်နိုင်ခဲ့တယ်လို့ဂျပန် NHK သတင်းဌာနရဲ့ဒီနေ့သတင်းမှာဖော်ပြထားပါတယ်။ဂျပန်နောက်ပိုင်းရှီကိုကူးကျွန်းပြင်ပစီတိုကျွန်းမှာဂျပန်သင်္ဘောနဲ့ဝန်တိုက်ခဲ့မိတဲ့ဓာတုပစ္စည်းတင်သင်္ဘောကတော့နိုင်ငံခြားမှာမှတ်ပုံတင်လာတာဖြစ်ပြီးမြန်မာနဲ့တောင်ကိုရီးယားသင်္ဘောသားစုစုပေါင်း73ဦးပါကပျက်စီးနှမြုပ်တာတော့မရှိခဲ့ပါဘူး။ကားအစိတ်ပိုင်းတွေကိုတင်လာတဲ့ကိုဘီအခြေစားရဲ့ Prince Gaion Company ပိုင်ဂျပန်ကုန်နေသင်္ဘောဘိုင်ယာကိုဘောကပျောက်ဆုံးနေတဲ့သင်္ဘောသား3ဦးကိုဂျပန်ကမ်းခြေဆောင်ကယ်ဆယ်ရေးအဖွဲ့တွေကဆက်လက်ရှာဖွေနေပါတယ်။တောင်ကိုရီးယားကုမ္ပဏီ Huan A Shipping ပိုင်ဓာတုပစ္စည်းတင်သင်္ဘော Elsan Pioneer ဟာတရုတ်ကနေ acetic acid တွေကိုတင်ဆောင်ထွက်ခွာလာတာဖြစ်ပြီးဂျပန်နိုင်ငံအိုဆာကာမြို့ကိုသွားဂျပန်တောင်ပိုင်းကူရူရှိမာရေလက်ကြားထဲမှာဝန်တိုက်မိခဲ့တာပါခင်ဗျ။